မင်္ဂလာပါခင်ဗျာစနေညပိုင်းတဲ့အလီလိုက်အစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ငင်းငိုင်းလုပ်ငန်းစဉ်နဲ့ပတ်သက်ပါတယ်တကယ်တော့မြန်မာနိုင်ငံဟာလွတ်လပ်ရေးနဲ့အတူပြည်တွင်းစစ်ပါပါလာတယ်လို့ပြောနိုင်ပါတယ်အဲ့တော့တောက်လျှောက်ဒီဆယ်စုနှစ်နဲ့ချီကြာခဲ့တဲ့ဒီပြည်တွင်းစစ်တွေအဆုံးသတ်ဖို့အတွက်အချိန်ချင်းဒီငင်းငိုင်းနှိမ့်နိုင်မှုတွေဆွေးနွေးမှုတွေအစိုးရနဲ့တပ်ဆိုင်ရာဒီလက်နက်ကိုင်အဖွဲ့အစည်းတွေကြားထဲမှာဆွေးနွေးခဲ့တာတွေရှိပါတယ်ခင်ဗျာအခုနောက်ဆုံးကြော့ကတော့အခုအစိုးရသစ်တက်လာပြီးတဲ့နောက်ပိုင်းအချိန်မှာငင်းငိုင်းလုပ်ငန်းစဉ်တွေစပြီးလှုပ်လာတာပါအောင်မြင်မှုတော်များများလည်းတွေ့နေရပါတယ်နောက်တစ်ဖက်ကသူတို့အခက်အခဲတွေအကြက်တဲတွေကြောင့်ပဲထင်ပါတယ်ချို့ညီညာကြီးလှုပ်လို့မရသေးတဲ့အခြေအနေတစ်ဖွဲ့တစ်ဖွဲ့ကိုလည်းတွေ့ရပါတယ်အဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ညီညာကြီးလုပ်ငန်းစဉ်လက်ရှိလုပ်နေတဲ့ကိစ္စမှာကြုံရတဲ့အခက်အခဲအကျက်တဲနောက်တစ်ခုတစ်ဖက်ကအလားအလာကောင်းတွေကိုလည်းဆွေးနွေးကြပါတယ်အဲ့တော့အဓိကပါဝင်ဆွေးနွေးပေးဖို့ဆိုပြီးတော့ပုဂ္ဂိုလ်နှစ်ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမဆုံးတုန်းကတော့လက်ရှိညီညာကြီးလုပ်ငန်းစဉ်တွေမှာကိုယ်တိုင်လည်းပါဝင်နေတဲ့ညီညာကြီးအကျိုးဆောင်တူဖြစ်ပါတယ်ဦးလှမောင်ရှိပါသူကဒီလိုင်းပေါ်မှာရောက်နေပါပြီနောက်တစ်ခုကတော့အမျိုးသားဒီမိုကရေစီအင်အားစုအင်အားစုကပါ NDF ကဥက္ကဋ္ဌဦးခမောင်ရှိဖြစ်ပါတယ်သူလည်းလေလိုင်းပေါ်ကိုရောက်နေပါပြီနောက်တခြားအဖြစ်စနေပြေးဖို့အတွက်သရရှင်ချိုးလည်းလေလိုင်းပေါ်မှာရောက်နေပါတယ်ခင်ဗျကျွန်တော်ဦးလာမောင်ရွှေကိုအရင်မေးချင်ပါတယ်ဦးလာမောင်ရွှေလေလိုင်းပေါ်မှာကြားရမယ်ထင်ပါတယ်ခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့
ဦးလာမောင်ရွှေအခုလက်ရှိညဉ့်ညိုင်းလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ပေါ့ဦးလာမောင်ရွှေအနေနဲ့ကတော့ကိုယ်တိုင်လည်းပါဝင်ပြီးတော့တောက်လျှောက်လုပ်နေတဲ့အခါကျတော့အရင်ဆုံးဟိုကြုံရတဲ့အခက်အခဲမျိုးတွေပေါ့နော်လုပ်ရတဲ့အခါမှာအခက်အခဲမျိုးတွေဘာအဓိက challenge ဆိုရင်ဘာလို့ပြောနိုင်မလဲခင်ဗျ
ဒီညနေဒီဖြစ်စင်ပေါ့เนาะကျွန်တော်အနေနဲ့တနည်းနဲ့နှစ်လလောက်မှာကျွန်တော်တို့ဒီပြန်သုံးသပ်ကြည့်လိုက်တော့ဒီကျွန်တော်တို့ကမ္ဘာမှာရှိတဲ့နိုင်ငံ220ကျော်လောက်ထဲမှာကျွန်တော်တို့နိုင်ငံလိုလက်နက်ကိုင်အဖွဲ့အစည်းအများကြီးနဲ့တပြည်နယ်ထဲမှာအပြစ်ခတ်ရက်ပြီးတော့ဒီညဉ့်ညိုင်းဆက်ပြီးဆောင်ရွက်ရတာပေါ့เนาะဒီကျွန်တော်တို့ညဉ့်ညိုင်းစကားဆက်ပြောနေရတဲ့ကိစ္စကကမ္ဘာပေါ်မှာကျွန်တော်တို့မဖတ်ဘူးမဖတ်ဘူးတော့ဒါလည်းကျွန်တော်တို့ရဲ့ပထမဆုံးဟိုအခက်အခဲဖြစ်မဲ့လို့ထင်တယ်ဒုတိယကတော့ဒီတနည်းနဲ့နှစ်လအတွင်းမှာဒီယုံကြည်မှုဆောက်လို့ရတဲ့အဖွဲ့တွေကတော့မြင်းမြန်ကျွန်တော်တို့ဒီအပြစ်ကတ်ရပ်နိုင်ပြီးတော့ပြည်တော်စုအဆင့်ဆွေးနွေးပွဲတွေဆက်လုပ်နိုင်တယ်နောက်တစ်ဆင့်ထပ်ပြီးတော့ကျွန်တော်တို့ပြည်တော်စုအဆင့်မှာဒီ political dialogue ဆိုတာတွေကျွန်တော်တို့စပြီးတော့ကျွန်တော်တို့ပြောနေနိုင်တာတွေတွေ့တယ်ဗျာဒါတော့ယုံကြည်မှုနဲ့ဆိုင်တယ်လို့ထင်ပါတယ်ယုံကြည်မှုဆောက်လို့ခက်တဲ့အဖွဲ့တွေကတော့အခုချိန်ဒီကျွန်တော်တို့အပြစ်ကတ်ရပ်လို့မရသေးတဲ့နေထားလို့ပဲကျွန်တော်အနေနဲ့တော့အဲ့လိုပဲပြောချင်ပါတယ်
ဟုတ်ကဲ့ယုံကြည်မှုတိဆောက်တဲ့နေရာမှာဦးဒီညီညာကြီးစောင့်တူအနေနဲ့နှစ်ဖက်ကိုလှုပ်ပေးတဲ့နေရာမှာဟိုကြုံရတဲ့အခက်အခဲမျိုးတွေရှိရင်ဘာတွေများရှိလဲ
ကျွန်တော်တို့နိုင်ငံမှာဒီအဓိကပေါ့လေအင်အားကြီးဆုံးလို့ကျွန်တော်တို့အနေနဲ့အားလုံးကပြောနေကြတဲ့ဒီ KNU အဖွဲ့အစည်းနဲ့ KNU အဖွဲ့အစည်းလို့ဟာမျိုးမှာ KNU အဖွဲ့အစည်းလို့ဒီမှာယုံကြည်မှုဆောက်တဲ့အခါမှာနှစ်ဖက်လုံးကနေပြီးတော့ဒီ risk ပေါ့လေကျွန်တော်တို့နှစ်ဖက်လုံးက risk ယူပြီးတော့ဒီ risk ကိုအမှလည်းခံဟိုတာဝန်လည်းယူလိုက်ကြတဲ့အခါမှာအလုံးလိုချင်တဲ့ဒီကျွန်တော်တို့အပြစ်ခတ်ရစဲတာမျိုးတွေဖြစ်တာဦးလည်းတွေ့ခဲ့ပါတယ်အခြားတစ်ဖက်မှာတော့ယုံကြည်မှုကဒီလောက်မရသေးတဲ့အခါမှာဒီ risk ဆိုလည်းမယူပြစ်သေးတဲ့အဖွဲ့ဒီမှာကြာရင်တော့လေဒီဘူးကကျွန်တော်တို့ကြာနေတယ်လို့ပဲပြောရမှာထင်တယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ဥက္ကမောင်ဆွေလည်းမေးချင်ပါတယ်အငယ်ဥက္ကမောင်ဆွေလေးလိုက်မှာကြာရမှာထင်ပါတယ်အငယ်ဥက္ကမောင်ဆွေအခုလက်ရှိလုပ်နေတဲ့ညီငယ်လေးလုပ်ငန်းစဉ်တွေကိုနိုင်ငံရေးတောင်းကအငယ်အနေနဲ့ဘယ်လိုမြင်လဲအခုကတိုင်းသားအဖွဲ့တွေမကပါဘူးတခြားဒီ68တုံးကထွက်သွားတဲ့ဒီမိုကရေစီအင်အားစုတွေ EBSTF လိုမျိုးလူပေါင်းတက်လို့ဒီဖွဲ့တွေနဲ့လည်းသူတို့ဆွေးနွေးပြီးတော့အခုဆိုတချို့ဆိုအထက်ရောက်နေပါပြီအဲ့တော့ဒီလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့အငယ်အကဲဖြတ်ချက်ပေါ့
ကျွန်တော်တို့လည်းဒီအင်အားကြီးကိုရရှိရကျွန်တော်တို့ဒီအသက်ရှင်ရှားရှိနေပေါ့ပြောမသေးခင်မှာတော့ညီမချင်းတဲ့ဆန္ဒတွေရှိပါပြီဘယ်လိုလဲဆိုတော့ဒီမိပြည်ရင်းရရှိကြီးကကျွန်တော်တို့မြန်မာပြည်သူတွေရဲ့အင်အားကြီးဆိုရင်အိမ်မက်ပါဒီအမေကြီးကိုဖြုတ်ခွဲသူကတော့နိုင်ငံရေးရောက်စမှုကိုရှင်းရတာပဲလို့ဆိုနိုင်ပါတယ်။အဲနောက်ပြီးတော့အမျိုးသားရေးကိုမထင်မမြင်ပြုတာပဲလို့ဆိုဆွဲလို့ရနိုင်ပါလိမ့်မယ်။အဲတော့နိုင်ငံရေးကအဲ့လေအရေးကြီးပါတယ်။ဒီပေါင်း60ကျော်ပြည်မနေနိုင်တဲ့ဒီအနာကြီးကိုဒီနာရာကြီးရောဂါကြီးကိုတော့ပြသပြောက်ခင်းမှုကအလွန်ပဲအရေးကြီးပါတယ်။ဒါကြီးကိုထမ်းပြီးတော့ကျွန်တော်ဆက်သွားမယ်။ညီမကြီးဆက်ရှိနေမယ်ဆိုရင်တော့နိုင်ငံဒီဆောင်ကြီးကိုနိုင်ငံရေးထွက်ရတာမရှိပါဘူး။ညီငယ်ကြီးစနေဝဲဒီမှာကျွန်တော်ခဲဝင်မပါဘူးပါဘူး။ဆိုရင်ကြာခင်ကကျွန်တော်တို့ဒီချင်းမြသက်တူနဲ့ညီငယ်စနေဝဲကော်မတီနဲ့ကျွန်တော်တို့ဆွေးနွေးတဲ့အခါမှာကျွန်တော်တို့တက်ခွင့်ရပါတယ်။ရပြီးတော့ဒီဟိုတက်ဒီအဖြစ်နဲ့တက်မှတ်ထုတ်ခွင့်လည်းရခဲ့ပါတယ်။ချင်းမြသက်တူနဲ့ဆွေးနွေးတဲ့ပွဲမှာတော့ဖြစ်ရင်အထက်ဆုံးကညီငယ်လူသားလေးဆိုတာကိုကျွန်တော်တို့သွားပြီးတော့တွေ့ရပါတယ်။အဲ့တော့အဲ့လိုပဲကျန်တဲ့ဖွဲ့ဖွဲ့အားလုံးကအဲ့လိုအထက်ဆုံးကယူသားဖြောင်းမဲ့ဆိုတာနဲ့တကယ်ပဲယူသားနိုင်ငံကြီးညီငယ်လူချင်းနဲ့ပုဂ္ဂိုလ်ဖြစ်တယ်ဆိုရင်တော့ညီငယ်ကြီးကဝီးလာမယ်မဟုတ်တော့ပါဘူးဒါလည်းဒီအခါမှာတော့ဖြစ်ရင်ကျွန်တော်တို့ငယ်ချင်းခါကညီငယ်ရဲ့ဆွေးနွေးမှုတွေတဲ့ပူပြီးတော့ ူတက်လာတဲ့အမြင်တွေတော့ကျွန်တော်တို့မြင်ပါတယ်။အဲဘောင်းဆောင်တွေတော့အသွားဘောင်းဆောင်လည်းနိုင်ငံရေးရည်ရွယ်ချက်ပါလေပဲနိုင်ငံရေးအင်းကြီးမပါဘဲနဲ့နိုင်ငံတကာကြီးမသွားနိုင်ဘူး။အင်းကြီးကိုတွေ့ရင်လို့ရှိရင်တော့ဖြစ်နေ။စစ်မှန်တဲ့ပြည်တော်စုထွန်းအားရေးဆိုတဲ့သဘောအင်ဆောက်ပေါ်မှာပဲတိတ်တိတ်ရက်ကြမယ်ဆိုရင်တော့ဖြစ်နေ။အင်းကြီးရရှိမှု momentum ကအခုညလာမျိုးကိုကျွန်တော်ယူဆပါတယ
်လက်ရှိဒီပြောင်စုဆိုးရလုပ်နေတဲ့ညီညာရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်လို့ရောဦးခမောင်ဆွေရဲ့အမြင်ပေါ့အားရကြည်နှံမှုရှိမရှိပေါ့
ဟုတ်ကဲ့ကျွန်တော်ဥပမာကတော့ဒီချင်းမျိုးသားတအူးနဲ့ဒီကျွန်တော်ညီညာရေးအဖွဲ့နဲ့စီးလေးပြန်မှာကျွန်တော်ဒီဝါထင်မြင်တွေ့ရတာတော့အဲအစိုးရဘက်ကစီးလေးမှုတွေကတော့တော်ပဲဟိုကျွန်တော်တို့ဒီနိုင်ငံရှိရှိနဲ့စီးလေးသွားတာကြီးမြင်ရပါတယ်တောင်းဆိုချက်တွေကိုလည်းဖြစ်နိုင်ဆုံးဖြည့်ဆည်းပေးနိုင်တဲ့ဟာတွေကိုဖြည့်ဆည်းပေးပြီးတော့ဒီနေ့နဲ့ဟာတွေကိုလည်းပြန်လည်တင်ပြပြီးတော့ကဆက်လက်ဆောင်ရွက်ပြင်ရဆိုတဲ့ဒီပြဋိက္ခဝတီပြတာမြင်တဲ့အခါမှာဒီအာဏာပိုင်အစိုးရဘက်ကဒီကိစ္စညီငယ်လူရင်းနေပြီဆိုတော့စဉ်းစားမြင်စားတွေ့ရပါလိမ့်။ချင်းဥသက်တူကသူကြီးတကောင်ပဲတွေ့ရတဲ့အကြောင်းမလို့ဒီအစိုးရဟာသူကအဆက်ဆက်ဖြစ်ခဲ့တဲ့ညီငယ်ကြီးတွေစာပြီးတော့ကပို့ပြီးတော့ကညီငယ်ဆက်ကိုပြင်လာမှုလားပို့ပြီးတော့ပြည်ပြည်နယ်လို့ပြောနိုင်ပါလိမ့်။ဘိုးလုံးကလို့သူတို့ပြန်ကြလေပြီဆိုတာမျိုးအဖြစ်နိုင်ဘူးလို့ကျွန်တော်ထင်ပါတယ်။ဒါလေးပဲဟိုနဲ့ political trust ပေါ့ကြာ political confidence ကိုတကယ်တောင်ပြီးမယ်ဆိုရင်တော့ဖြစ်ရင်ညီငယ်ကြီးကိုဒီအစိုးရတစ်ထက်မှာသူလည်းပြောပါလေအဆောင်သွားနိုင်ဖို့ပြောရမှာပဲလို့ဆိုတဲ့အတွက်ကျွန်တော်တို့လူကြီးမှုတိုင်းတာတစ်ခုတည်းကျွန်တော်ရှိပါတယ
်ဟုတ်ကဲ့
ဒီလိုညီငယ်ကြီးချက်ချင်းပေါ့
ဟုတ်ကဲ့ကျွန်တော်ဒီလီလိုင်းဆွေးနွေးပွဲဆိုပြီးတော့တရရှင်တွေကိုဖိတ်ခေါ်တဲ့ခါမှာတော်များများဖုန်းနံပါတ်တွေပြပို့ပြီးသူတို့ဆွေးနွေးလိုပါတယ်မြင်းမြန်လိုပါတယ်ပြောပါတယ်ခင်ဗျာကျွန်တော်အကုန်လုံးတော့ခေါ်နိုင်ချင်မှခေါ်နိုင်ပါပဲဒီနေရာမှာဟိုတောက်မှန်ပါတယ်ကျွန်တော်အရင်ဆုံးတော့ဥလာထွန်းလီလိုင်းပေါ်မှာရှိပါတယ်ဥလာထွန်းကြားမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ကဲ့အငယ်ဥလာထွန်းကတော့ပုံမှန်ကျွန်တော်တို့လည်းဒီလီလိုင်းဆွေးနွေးပွဲကိုခဏခဏပဲဟိုစာနဲ့ရေးတာပါဒီတစ်ခါတော့လီလိုင်းပေါ်တက်လာပြီဆိုတော့ဥလာအငယ်ဥလာထွန်းအမြင်လေးသိချင်ပါတယ်မြင်းမြန်ချင်းလည်းဥလာမောင်ရွှေရှိပါတယ်ဥက္ကမောင်ဆွေရှိပါတယ်ခင်ဗျာ
အာဟုတ်ကဲ့ခင်ဗျာဟိုဒီလိုကြိုးပြောဆိုဝင်ရတာလည်းဝင်တာပါပဲကျွန်တော်အနေနဲ့ကတော့ကျွန်တော်တို့ကတော့ဟိုတကယ်တမ်းပြောမယ်ဆိုရင်တကယ်ဝင်တော့မလုပ်ခဲ့ရတဲ့ကျွန်တော်တို့နိုင်ငံသားတယောက်ပေါ့နော်အဲနောက်တစ်ခုကလည်းနောက်တစ်ခုကပြောချင်တာကတော့နောက်တစ်ခုပြောချင်တာကတော့ကျွန်တော်အနေနဲ့ကတော့တာမားပြည့်ပြောရင်တော့ကျွန်တော်တို့ကဟိုငင်းရန်ရေးကိုလူကျင်နေဆိုတဲ့လူရဲမှာတကယ်ဒေသခံတွေနဲ့ဆွာလို့ရှိရင်တော့ကျွန်တော်တို့ကတော့တော်တော်ကြီးရော့တိကျော်ရဖြစ်မယ်လို့ပဲထင်ပါတယ်အဲအဲ့ခါကျတော့ကျွန်တော်တို့ကအရေးကြီးတာကကျွန်တော်တို့ကတော့စာရီပီရီနဲ့ကျွန်တော်တို့ဖြစ်စဉ်တွေပေါ်မှာပဲကျွန်တော်တို့ကဒါကိုကြည့်ပြီးတော့ပြောရတဲ့ခါကျတော့ကျွန်တော်အနေနဲ့ကတော့လုံးဝကြီးအားမရပါဘူး။ဘာဖြစ်လို့လဲဆိုတော့ကိုတော့ကကျွန်တော်တို့တိုင်းရင်းသားဗနပွဲတွေဒီခါလေးကိုငင်းငိုင်းရနေပါပြီ။အပြစ်ခတ်တွေရက်ဆဲနေပါပြီဆိုပြီးတော့ငါဒီဟာတွေကအခုတည်းကဒီခါအကောင့်တွေပေါ်မလာတာပြန်ကြည့်လိုက်လို့ရှိရင်15နှစ်18နှစ်ဆိုတဲ့အချိန်ကြီးကြာခဲ့သွားတယ်။အဲအဲ့တော့ကျွန်တော်အနေနဲ့ကတော့အခုတိကျွန်တော်မြင်နေတာကတော့ကျွန်တော်တို့68တုန်းကဖက်ဒရယ်ညီလာခံကြီးကိုလုတ်တဲ့အချိန်ကစပြီးတော့ဒီဖက်ဒရယ်နဲ့တိုင်းရင်းသားတွေနဲ့ကိုယ်ဝင်လင်းလင်းဆွေးနွေးရမယ့်လုပ်ငန်းစဉ်ကြီးကပြစ်စည်းခဲ့တယ်။ကျွန်တော်တို့ရဲ့ခိုင်မာတဲ့အခြေခံဖွဲ့စည်းပုံကြီးကဖျက်ဆီးခဲ့တယ်။အဲအားကြောင့်မလို့ကျွန်တော်တို့ဒီနေ့ထိနော်ဒီငင်းရန်ရေးလို့နော်ကျွန်တော်တို့ပြစ်ခတ်ရက်ဆဲရေးလို့ဆိုတာပြောနေတာရှိပြီးတော့ဘာမှတိုးတက်လာတယ်လို့ကျွန်တော်မြင်ရတော့မမြင်ဘူး။
ဟုတ်ကဲ့ခင်ဗျာဥလာဦးဒါကတော့ရန်ကုန်မြို့ကဥလာထွန်းဖြစ်ပါတယ်ခင်ဗျာကျွန်တော်ဥလာမောင်ရှိတာနဲ့ပတ်သက်လို့ဒီစုံညာများတုတ်ပြန်ဆွေးနွေးဖို့ရှိပါလားသူကတော့88 89ကာလတုန်းကညီညာရေးလုပ်ငန်းစဉ်ကိုလည်းသူပြန်ထောက်ပါတယ်အဲ့ဒီချိန်တွေတုန်းကပြစ်ခတ်ရစေးယူခဲ့တာရှိတာပါနော်ဗိုလ်ချုပ်ကြီးခင်ညိုကလက်ထပ်ပါအဲ့တော့ဥလာမောင်ရှိတုတ်ပြန်မှုရှိပါလားခင်ဗျာ
ဟုတ်ကဲ့ခင်ဗျာဦးမတူတာတွေလည်းရှိပါတယ်ခင်ဗျာဒီနိုင်ငံသားတွေအားလုံးကတော့ဒီ expectation ကတော့ကျွန်တော်တို့မြင့်ကြမှာပါပဲဒီဟုတ်ကလည်းမြင့်ကြမှာပါပဲဒါလည်းဖြစ်တင်ပါတယ်အားလုံးကလည်းညီညာရေးမြင်မြင်လူချင်းကြတဲ့သူကြီးပါပဲကျွန်တော်တို့အားလုံးနဲ့အတူတူပါပဲနိုင်ငံသားတွေအနေနဲ့ဒါပေမဲ့တကယ်ဆောင်ရွက်ရတဲ့အခါမှာတော့တကယ်လက်တွေ့ဆောင်ရွက်တဲ့လူတွေပေါ်မှာအခက်ခဲအများကြီးဆိုတာကိုတကယ်ဆောင်ရွက်ကြည့်မှာပဲကျွန်တော်တို့ကိုယ်တိုင်လည်းသိသွားတယ်ခင်ဗျာဟိုဆိုလိုတာကတော့အရင်တော့နဲ့မတူတာတွေလည်းရှိပါတယ်အရင်တော့ကတော်တော်ဆိုတာလက်ထက်တုန်းကတော့လက်နဲ့ညင်ညာရေးလဲတာတော့နောက်ဆိုမှပြောပါလို့ဆိုတဲ့ဟာမျိုးနဲ့ကျွန်တော်ပြောခဲ့တာနေပြီးတော့အခုဒီတမတော်ဒီဦးသိန်းစိန်လက်ထက်မှာတော့သူကဒါဘယ်နဲ့ကဲနာပါအချင်းချင်းတွေမတိုက်ဖဲနဲ့ဒီကျွန်တော်တို့အပြစ်ခတ်ရက်ဆဲမယ်ပြီးရင်တော့ပြောင်းဆဲဆွေးနွေးပွဲတွေဆက်ဆွေးနွေးမယ်ပြီးရင်တော့အလုံးပါတဲ့ဒီအစည်းအဝေးတွေကနေပြီးတော့မှညှိနှိုင်းပါမယ်ဆိုတဲ့ဟာကိုလည်းကြေညာထားပြီးတော့ဒါကိုလည်းအဖွဲ့တွေအနေနဲ့တော့ဆက်ပြီးတော့ဆောင်ရွက်နေပါတယ်အဲ့တော့ခုနကတော့ပြောတဲ့ကျွန်တော်တင်ပြခဲ့တဲ့ဟိုအပြစ်ဒီယုံကြည်မှုဆောက်လို့မြင်မြင်ရတဲ့အဖွဲ့တွေမှာတော့ဒီခုနအဆင့်တွေကတော့အဆင့်တစ်အဆင့်တွေကဒီဆိုတော့တွားနေပါပြီ။ယုံကြည်မှုဆောက်လို့မရသေးတဲ့အဖွဲ့တွေမှာတော့ဒါတွေ ကြာနေပါဦးမယ်ဒါကတော့ကျွန်တော်တို့ကနာဖိလစ်ပိုင်လိုဟာမျိုးမှာလဲဒီ MNLF နဲ့ဒီ framework agreement ရဖို့16နှစ်လောက်ကြာခဲ့တာမျိုးလဲဒါကိုလည်းကျွန်တော်တို့အနေနဲ့သတိပြုမိပါတယ်ကျွန်တော်တို့ကတော့ဒီထက်လည်းမြင်မြန်အပိတ်ခတ်တည်းရဖြစ်ခြင်းနဲ့ဒီထက်လည်းမြင်မြန်ကျွန်တော်တို့ဒီစစ်မှန်တဲ့ညီညာရေးကိုရောက်အောင်လဲတွားကျင်ပါတယ်အခုလက်ရှိပြည်တော်စုအဖွဲ့ကလည်းဒါတော့ဟိုအားတုံးခွန်ဆိုင်တော်လုပ်တယ်လို့ပဲကျွန်တော်ယုံကြည်ပါတယ်အခက်ခဲတွေကတော့ရှိနေမှာပါပဲတချို့ကိစ္စရပ်တွေမှာတော့ဒီမီဒီယာအရန်ကိုကျွန်တော်တို့ပွင့်လင်းတဲ့နိုင်ငံဖြစ်လာပြီမဲ့မီဒီယာမှာအကုန်လုံးထွက်ပြီးတော့ဒါပြောလို့မဖြစ်တဲ့ကိစ္စမျိုးတွေကလည်းရှိနေသေးတယ်ဆိုတာကိုလည်းနားလည်ပြီးဖို့တော့ကျွန်တော်အနေနဲ့တော့ဒီလေးလိုင်းဘောကနေပြီးတော့ပြောချင်ပါတယ်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်လေးလိုင်းအတွက်ဆိုပြီးတော့တချို့ကျွန်တော်မိကွန်းနေတောင်းတဲ့ခါမှာအခုမိကွန်းတစ်ခုရှိပါတယ်တော်ရှင်တယောက်ရဲ့မိကွန်းမှာသူကတော့ဒီကချင်ပြည်နယ်ကိစ္စကိုပြောပါတယ်ကချင်ပြည်နယ်ကိစ္စမှာတဲ့ဆိုရကနေပြီးတော့ဒီတမရကနေပြီးတော့ထိုးစစ်တွေကိုရက်ခိုင်းပြီးမဲ့ဘာကြောင့်ဒီစီးလို့ရှာမှုတွေတွေ့မြင်ရတာလေတဲ့ဘာကြောင့်မလို့ဒီသမရိုက်အမိတ်ကိုစစ်တပ်ကမနာခဲ့တာမနာခံခဲ့ဘူးဆိုပြီးတော့တုံ့တမှုတွေရှိပါတယ်ဒါအမှန်ပါဘယ်လားဆိုပြီးတော့မေးပါတယ်ခင်ဗျာဦးလမောင်ရွှေတက်နိုင်လောက်ဖြစ်ပြီးလို့ရမယ်ထင်ပါတယ်ခင်ဗျာ
ကျွန်တော်အနေနဲ့တော့ဒါသမန်နိုင်ငံသားတယောက်နဲ့ဟိုညဉ့်ဉန်းကြီးကိုကျွန်တော်ရမ်းလို့ကျင်လွန်းလို့ညဉ့်ဉန်းကြီးကျိုးတော်တယောက်အနေနဲ့ဆောင်ရွက်တာပဲဖြစ်ပါတယ်ကျွန်တော်အနေနဲ့ဟိုအာနာပိုင်ဖွဲ့စည်းတောင်းရှိမဟုတ်ပါဘူးဒါပေမဲ့ဒီကျွန်တော်တို့ဒီကချင်အဖွဲ့စည်းတွေနဲ့ဆွေးနွေးစဉ်အခါမှာအခုချိန်ထိဝင်ကြီးဦးအောင်မင်းအနေနဲ့တော့လေးကလုံးဒီကျွန်တော်တို့ KNO အဖွဲ့စည်းကဖိတ်တဲ့ KNO အဖွဲ့စည်းကရွေးတဲ့နေရာမှာပဲသူ့အနေနဲ့အကုန်လုံးသွားဆွေးနွေးကြတာပါပဲကျွန်တော်တင်ပြခဲ့တဲ့ယုံကြည်မှုဖောက်တယ်ဆိုတဲ့ဟာလေးကြိုးစားပြီးတော့လုပ်နေတယ်ခင်ဗျာဒါပေမဲ့အဲ့ဒါတော့မဖြစ်သေးဘူးတမရော်နဲ့ဒီပြည်တော်စုတပ်တွေနဲ့ဒီကျွန်တော်တို့ဒီ KNO အဖွဲ့စည်းတွေနဲ့တိုက်နေတာလေတစ်ဖက်နဲ့တစ်ဖက်ကနေတော့ပြောတယ်ယုံကြည်မှုမရသေးတဲ့အခြေအနေမျိုးပါတော့ဒီစစ်ပွဲတွေကဖြစ်နေတာတော့စိတ်မကောင်းပါဘူးကျွန်တော်တို့လည်းဒီစပွဲတွေမြင်မြင်ရက်စေချင်ပါတယ်အဲ့တော့ယုံကြည်မှုရအောင်တော့နိုင်ငံသားတွေအားလုံးဝိုင်းလုပ်ဖို့တော့လိုမယ်လို့ပဲကျွန်တော်ထင်ပါတယ်သမရအနေနဲ့လည်းဒီသူ့ရဲ့ထိုးစစ်ဆိုတဲ့ဟာကိုလည်းပြောခဲ့တယ်ဆိုတော့လည်းအားလုံးကသိပြီးသားဖြစ်ပါတယ်ကျွန်တော်အနေနဲ့တော့နိုင်ငံဟိုညီညာအကျိုးဆောင်တယောက်အနေနဲ့တော့ဇွဲဝဲမှာရောက်ဖို့ဒီစီဝေးတွေအဆင်ပြေဖို့နဲ့တရားတွေထမ်းရောက်ဖို့ပဲကျွန်တော်တို့အနေနဲ့တော့ဟိုအဓိကတောင်းရတဲ့ယူရတဲ့သဘောပဲရှိပါတယ်
ဟုတ်ကဲ့ကျွန်တော်လီလိုင်းပေါ်မှာနောက်တူရှိပါတယ်ရန်ကုန်မြို့ရပါပဲဥုံကျော်မှတ်မယ်ထင်ပါတယ်ဥုံကျော်ကြားရမယ်ထင်ပါတယ်ခင်ဗျဟု
တ်ကဲ့
ဟုတ်ကဲ့ဥုံကျော်ဆွေးနွေးလို့တော့တူတူဆွေးနွေးလို့ရပါတယ်မေးမြန်းခြင်းလဲမေးမြန်းလို့ရပါတယ
်အဲကျွန်တော်တို့နားဖလက်ထက်မှာတိုင်းရင်းသားလက်နက်ကင်အားစု73ခုနဲ့အပြစ်ခတ်ရစဲနိုင်စွမ်းရှိခဲ့ပါတယ်တိုးတော်လည်းပဲ7နှစ်လုံးလုံးနိုင်ငံရေးရာဆွေးနွေးပြီးတော့ကငင်းချမ်းရေးရအောင်မဆောင်ရွက်နိုင်ခဲ့ဘူးအချိန်တွေအများကြီးဆွဲခဲ့အမှန်တကယ်စစ်မျက်လူတဲ့စိတ်ရှိရင်အားလုံးရေးရိုးသားတင်ကြီးမှုရှိရင်တကယ်လူကျင်နာကိုရပါတယ်။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုအချိန်ချင်းရနာပြီးမှ7နှစ်ခန့်အချိန်ကြီးဆွဲပြီးတော့ရေးဆွဲခဲ့ကြတယ်။ယခုတူးချင်းတဖွဲ့ချင်းဖြစ်ပြီးတော့ဆွေးနွေးတာတဲ့ငင်းချမ်းရေးဆောင်ရနေတာဟာမအောင်မြင်သေးပါဘူး။အချို့တွတ်တက်မှုရှိပြီးမှပြန်ပြတ်သွားတာလည်းရှိပါတယ်။လက်တွေကအဖြစ်ထွက်နေပါတယ်။အဲ့တော့အခုကချင်ကလည်းအကြီးအကျယ်ထိုးစစ်တွေဆင်နေတယ်။အင်အားသုံးပြီးတော့ချိန်မှုနေတယ်။တိုင်းရင်းသားသွေးချင်းစားခြင်းတွေအတိဒုက္ခရောက်နေကြတယ်။အနိုင်ကျင့်ခြင်းဟာတရားကောင်းပြစ်တဲ့လို့ရမဟုတ်ပါဘူး။ဒါကြောင့်တိုင်းရင်းသားအင်အားစုတွေအားလုံးနဲ့ဒီမိုကရေစီအင်အားစုများကတောင်းဆိုနေတဲ့ All Inclusive အားလုံးကိုစားပြုတဲ့ပင်လုံခဲ့တဲ့ညီလာခံကြီးဒေါက်ဆာဆူဂျီရဲ့အခေါ်27ရာစုညီလာခံကြီးကိုခေါ်ဆိုပြီးတော့ကနိုင်ငံကြီးအရာဆွေးနွေးကြရန်လိုအပ်ပါတယ်။အခြေအနေကတောင်းဆိုနေပါတယ်။ဒီမှာနှစ်ပတ်စီတာကြာညောင်းခဲ့ပါလို့ယခုအထိအမျိုးသားပြန်လည်တင်ပြရည်National Reconciliation ဆရာညာရည်ဘူ
းโอเคဦးလုံးကျော
်အချင်းအနိကဆုံးပြောရင်ဇင်ဘာဝေဆိုရင်အခုဟုတ်လားအပြစ်သားပြန်လဲတင်ပြရေးရပြီတော့ကအခုတင်းကြီးနေပါပြီအေးချမ်းနေပါပြီအင်ဒိုနီးရှားဟုတ်လားနောက်ပြီးတော့ကျွန်တော်တို့ဇင်ဘာအင်ဒိုနီးရှားနောက်ပြီးကျွန်တော်တို့ဘာခေါ်လဲအဲအရှေ့တော့ဂျာမနီလည်းပေါင်းစပ်ပြီးပါပြီတောင်မြောက်ဗီယက်နမ်လည်းပေါင်းစပ်ပြီးပါပြီအခုအောင်မြင်ပြီးတော့ကျွတ်တဲ့ပုံပြနေတယ်အဲ့တော့ကျွန်တော်တို့နိုင်ငံကဒီလောက်အထိလက်ခဲပြောင်းလဲဖြစ်နေတာလေဒါမေကွန်ထုတ်ဆရာပါ
ဟုတ်ကဲ့ဦးကျော်ကြီး
ပြန်လဲပြည်မြေကြီးလုပ်ငန်းကိုသမရာကြီးနဲ့ဒေါအောင်ဆန်းစုကြည်ကိုပုံပြီးတော့အားလိုက်ပါလို့ပြောချင်ပါတယ
်ဟုတ်ကဲ့ဦးကျော်ကျေးဇူးပါခင်ဗျာကျွန်တော်ဒီလိုင်းပေါ်မှာတခြားလူတွေလည်းရှိသေးလို့ပါကျွန်တော်ဒါလည်းပတ်သက်လို့ဦးကျော်ပြောသွားတယ်နဲ့ပတ်သက်လို့အငယ်ဦးခမောင်ဆွေဒီစုံတရားတုံ့ပြန်ဆွေးနွေးဖို့ရှိပါလားခင်ဗျာ
ဦးကျော်ဆွေးနွေးတာလို့ကျွန်တော်ဘာမှတုံ့ပြန်ဆွေးနွေးလို့ရှိနေရှိပါဘူးအဲ့မဲ့ကျွန်တော်ပြောချင်တဲ့သဘောလေးနဲ့တူပြီးတော့ပြောချင်ပါတယ်ဒီငယ်လုံငါဟာအပြစ်ခတ်ရစီးဟာညီငယ်မဟုတ်ပါဘူး။ဒီဘက်နဲ့တစ်ဖက်ပြင်းနေစင်းပါပဲညီငယ်ဆွေးနွေးလို့ရပါလေ။အပြစ်ခတ်ရစီးပြီးမှအဲ့ဘွေတွေပြီးမှညီငယ်ဆွေးနွေးရမယ်ဆိုမျိုးဆိုရင်တော့ဒီအယူဆဟာအဲလောကအုပ်တော်မှန်တဲ့အယူဆမဟုတ်ဘူးလို့ကျွန်တော်ယူဆပါလေ။ ဒီကတည်းဖြစ်နေတဲ့ကြားမှာပဲလူအင်ဆန်နာတွေကိုဖြည့်ဆည်းနိုင်တဲ့နိုင်ငံရေးဆွေးနွေးမှုတွေတော့ကိုကျွန်တော်တို့ဖွင့်ထားရတဲ့အခါမှာအနာဂတ်ဖွဲ့စည်းတွေကိုကျွန်တော်တို့ပြောဆိုရတာရှိပါတယ်။ဒါပေမဲ့တော့ဘာလဲဆိုတော့အခြေခံဥပဒေ၃ခုလုံးရဲ့အားနည်းချက်တွေကြောင့်ဒီကြည်ညင်းညင်းမရတာဖြစ်ပါတယ်။အခုအခြေခံဥပဒေမှာအမြင့်ကဘာလဲဆိုတော့ပြီးတော့အမိခံပြီးတော်စုတွေပဲဖွဲ့ခဲ့ပြီးတော့ကစစ်မှန်တဲ့ပြီးတော်စုမရောက်တဲ့အခါမှာတင်းသားပြည်သူများလူသားတွေကျွန်တော်တို့ဝင်ကြဆောင်ဝင်ကျွန်တော်တို့တကယ်ညီများခွင့်ဒီမှာကိုဖန်တီးခွင့်ဆိုတာတွေကိုဒါကျွန်တော်တို့ဒီအုပ်ချုပ်ရေးကျွန်တော်တို့အဲ့လိုညီများမှုအုပ်ချုပ်ရေးပြီးတော်စုမှာရှိနေတဲ့ residual power တွေကိုကျွန်တော်တို့ decentralize လုပ်ပေးဖို့ဆိုရဲကျွန်တော်တို့အနာခွင့်မှု financial ဘောကြာဒီဘဏ္ဍာခွင့်မှုဒီမှာလည်းညှက်တာတဲ့ခွင့်မှုတွေကိုအခုတည်းကစပြီးတော့ကဘူဒီချပြီးတော့သွားကြမယ်ဆိုလို့ရှိရင်ညီရေးအလားပါကပုံညာလေးနဲ့ဒီကျွန်တော်ဒီစပါတယ်အဲ့တော့ကျွန်တော်နိုင်ငံဟာတခြားနိုင်ငံတွေလိုအဖက်နဲ့တစ်ဖက်အဖွဲ့နဲ့တစ်ဖွဲ့ရင်းရှင်းရမှာမဟုတ်ဘူးအဖွဲ့ပေါင်းများစွာနဲ့ရှင်းရတဲ့အခါကျတော့ရှင်းအောင်ဦးတွေပြဿနာကြီးကိုရှင်းဖို့ရှင်အောင်ဦးတွေကိုရှင်းနိုင်တဲ့အထိညီငယ်ကြီးကိုအရင်ဆုံးရောက်အောင်သွားဖို့လိုပါတယ်ညီငယ်ကြီးကပြီးတော့မှကျွန်တော်တို့ကျွန်တော်တောင်းပန်တဲ့တင်မြေကြီးကျွန်တော်တို့ဒီ solidarity ကိုရောက်အောင်တောင်းဖို့ဆိုရင်အခြေအများကြီးယူရပါလိမ့်မယ်။လူမျိုးရေးနိုင်ငံရေးစီးပွားရေးကျွန်တော်ပြန်ကြတာကိုယ့်ရဲ့တုံ့ပြန်ရေးအစဖြစ်ပြီ။အဲ့ဒီအခြေခံတွေကိုကျွန်တော်တို့အားလုံးတုတ်ကြည့်နေမှသာလျှင်အဲပြည်ပြင်းနဲ့ကျွန်တော်ရင်းချမ်းရေးကိုလူသားစီရေးနဲ့အဲပြည်ဝင်ရေးကိုရောက်သွားလိမ့်မယ်လို့ကျွန်တော်ယူဆပါလိမ့်မယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီဆွေးနွေးပွဲမှာပဲအခုလက်ရှိပြည်ရင်းရင်းချမ်းရေးနဲ့သက်ဆိုင်တဲ့အခါကျတော့ဒီပြည်ရင်းရင်းချမ်းရေးမှာလည်းအတွေ့အကြုံရှိတယ်နောက်တစ်ခုကမြန်မာနိုင်ငံမှာပြောမယ်ဆိုတော့တတန်းအကြဆုံးဖြစ်မှာထင်ပါတယ်။ဘာမှပြီးကွန်မြူနတီပါတီကပြောရေးဆိုသူခွင့်ရှိသူတူဦးကိုကျွန်တော်ဒီတိုင်ငံကမေးထားရရှိပါတယ်။အဲကုဖိုးတန်ကြောင်ပြောရေးဆိုခွင့်ရှိသူဖြစ်ပါတယ်။သူ့တန်နာဆင်ကြည်အောင်သူ့ရဲ့သဘောထားပါ။အ
ဲ့တော့ဘာမှပြီးမှအခုထိဆိုကျွန်တော်မှတ်မိနေတယ်ဆိုလို့ရှိရင်ပြည်တွင်းညရေးဆွေးနွေးပွဲဆိုတာမျိုးလုပ်ခဲ့တာ၄ချိန်ရှိပြီ။ပထမတစ်ချိန်လို့ပြောရမယ်1962ခုနှစ်မှာအာဏာသိမ်းခဲ့တဲ့ဗိုလ်ချုပ်မြဝင်းကလုပ်ခဲ့တဲ့63ခုနှစ်ကဆွေးနွေးပွဲ။အဲ့ဒီဆွေးနွေးပွဲကိုဘာကြောင့်ခေါ်တာလဲဆိုလို့ရှိရင်ကျွန်တော်စဉ်းစားမိတာကအဲ့ဒီကဗိုလ်ချုပ်နေဝင်လို့ဟာပြည်သူလူထုက58ခုမြောက်အာဏာသိမ်းပွဲကိုစိတ်နာပြီးတော့ပုံမဲပေးခဲ့တဲ့ဦးနုစီကနေအာဏာသိမ်းခဲ့တာဦးကအပြတ်အသတ်နိုင်ရခဲ့တာအဲ့တော့အဲ့ဒီဟာအတွက်ပြည်သူလူထုဟာအင်မတန်62ခုနှစ်တော်လိုင်းကောင်းစီဆိုတဲ့ဟာကိုအင်မတန်မုန်းတည်နေတဲ့အချိန်နောက်တစ်ခုကသူက9ရက်ဇူလိုင်လို့ရန်ကုန်တက္ကသိုလ်ကျောင်းသားများသမဂ္ဂကြီးကိုဖြိုချတာလို့လူမှုဆန်ကြီးလုပ်ငန်းတွေကျောင်းနဲ့ပြည်တွင်းပြည်ပမှာအများကအကြီးကြီးအပြစ်တင်နေတဲ့အချိန်နောက်နံပါတ်3ကမြမဆိုရှယ်လင်းနန်းနေဆိုတဲ့အပြစ်ဆန်းတစ်ခုကိုလည်းပွဲထုတ်တော့မှာဆိုတော့အားလုံးကအထင်ကြီးမဲ့အယုံဆွဆောင်လို့ရမယ်ဟာပြလုံကတစ်ခုလုတ်ဖို့လို့နေအဲ့ဒါကြောင့်63ခုပြည်တွင်းညီချင်းကြီးဆိုတော့ခေါ်ခဲ့တာဖြစ်တယ်နောက်တစ်ခါကျွန်တော်သတိထားမိတာက88ခုတစ်ခုနှစ်လောက်တုန်းကဗမာပြည်ကွန်မြူနတီပါတီ KIO တို့နဲ့တူတူတိတ်ခေါ်ဆိုကြည့်ပါခဲ့တဲ့ညီငယ်ဆွေးနွေးပွဲဆိုတာရှိတယ်အဲ့တော့တရုတ်ကသူ့နယ်စပ်မှာစစ်တဲ့နေရာတွေကြက်ဆဲစီခြင်းနဲ့သူတို့ကလည်းသူတို့လမ်းသူတို့လျှောက်တော့မှာစစ်ပွဲကြီးတူးတိတ်လမ်းလျှောက်တော့မှာဆိုတော့အဲ့ဒီစစ်ပွဲတွေငိမ့်စီခြင်းလို့ပုံနေဝင်းတို့ကိုတိုက်တွန်းတယ်ပုံနေဝင်းကတရုတ်ကောင်းဆောင်တွေကြီးနပ်သွားအောင်ခံပြဆွေးနွေးပွဲခေါ်ခဲ့တာပဲတော့ကတ္တရာချင်းကကြတော့ဒီရှင်းလင်းလို့ရေးတော်ပုံကြီးပြီးလို့1900ရွေးကောက်ပွဲလုပ်တော့မဲ့အချိန်တဝိုက်မှာဖြစ်တာအားလုံးသိကြတဲ့အတိုင်းပဲအဲ့ဒီအချိန်ဒုံကားတော့အစိုးရအထီးကျန်ဖြစ်တာဘယ်တော့မှမရှိပါဘူးအဲ့လိုအပြင်းချင်းတော့မခေါ်ပါဘူးအပြည့်ရဆိုတဲ့ထူရှားမှုတွေလုပ်ခဲ့တာဖြစ်ပါတယ်အဲ့လိုနဲ့စစ်လည်းမဖြစ်ငင်းချင်းလည်းမဟုတ်ဆိုတဲ့အနေအထားတစ်ခုကိုဟိုကျွန်တော်တိုင်းပြည်ရဲ့တရားစာတတိနဲ့အဆုံးရှုံးခံပြီးတိရောက်ခဲ့တယ်လို့ပြောရင်ရမယ်ထင်ပါတယ်အခုလည်းပဲဒီအငြိမ်းစားပုံချုပ်ကြီးဦးသိန်းစိန်ဦးလက်ထက်မှာငင်းချင်းရေးဆွေးနွေးပွဲဆိုတာပြန်ခေတ်ထလာပါတယ်အဲဒီတစ်ခါဟာလဲနိုင်ငံရေးနောက်ခါအနေနဲ့ကြည့်တယ်လို့ရှိရင်အင်းရပေါ်ကြည့်ဦးသိန်းစိန်တို့အနေနဲ့ကအပြောင်းလဲဇာလန်းတဲ့အတွက်ရုပ်ပြကောင်းဖို့လိုအပ်နေခြင်းဖြစ်ပါတယ်။အမေရိကအနောက်နိုင်ငံတွေရဲ့အထူးမှပြုမှုကိုအရန်လိုချင်နေတဲ့အချိန်ဖြစ်ပါတယ်။63တုံးလို့တပြီလုံးအတိုင်းအတာနဲ့ကြီးညာပြီးခေါ်ရမှာမဟုတ်ဘူး။တဖွဲ့ချင်းတဖွဲ့ချင်းတူကနစိတ်ကနလေးတွေကြားကလူကောင်းတွေတစ်ဆင့်ထောက်ကြည့်လိုက်။နောက်တစ်ခါကိုလာဟာလာလှုပ်လိုက်။နောက်တစ်ခါခေါ်လိုက်။အဲ့လိုမိဇန်ခံပြုစရာမျိုးမယုံမသားလုပ်နေရတာပါ။ဒီလိုပုံစံမျိုးနဲ့လို့လို့ကတော့နော်အင်းကြီးဆိုတော့ရေးပုံမှာသဲပုံစီတည်းတူပဲဖြစ်နေမျိုးထင်ပါလေ။နော်ကျွန်တော်တို့ကတော့ပြည်တွင်းညံကြီးကိုတကယ်ချစ်ပေါ်စီလို့လေဆိုလို့ရှိရင်လက်ရှိအစိုးရဟာအင်းကြီးတွေတည်တံ့ဖို့ဒါမှမဟုတ်တကယ်ဖြစ်ထွန်းဖို့အတွက်အဓိကအန္တရာယ်ပေးနေတဲ့ဟာက2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေ။နောက်ပြီးကြတော့ မတရားသည့်ဥပဒေပုံမှန်ငါတို့လိုမတရားဖိနေတဲ့ဥပဒေတွေအဲ့ဒါတွေတရှိနေသေးပြီပြည်တွင်းငြိမ်းချမ်းရေးဆိုတာမရှိနိုင်ဘူးရှိနေတဲ့ဟာလေးတွေအချိန်မီပြပြနိုင်တယ
်ဟုတ်ကဲ့ဒါကတော့ဘာကပပြောရေးစုခွင့်ရှိသူဖူတန်ကြောင့်ပြောသွားတာဖြစ်ပါတယ်ခင်ဗျာဦးလာမောင်ရှိဒါနဲ့ပတ်သက်လို့ဒီစုံတရားတုံ့ပြန်ဆွေးနွေးဖို့များရှိပါလားခင်ဗျာဘာပြောဟိုတချို့ဒီလုပ်ငန်းစဉ်နဲ့ပတ်သက်လို့မယုံကြည်မှုအတိုင်းတာလူလူထဲမှာရောနိုင်ငံရေးအဖွဲ့အစည်းတွေမှာရှိနေတုံးမဲ့လို့ယူဆလို့ရပါတယ်အဲ့တော့ဒီချင်းနေပတ်သက်လို့ဦးလာမောင်ရှိရဲ့တုံ့ပြန်ချက်သိချင်ပါတယ
်ဟုတ်ဒါလည်းကျွန်တော်တို့ဒီနှစ်ပေါင်းအကြာကြီးပေါ့เนาะကျွန်တော်တို့နိုင်ငံဖြတ်ခဲ့ရတဲ့ဒီစနစ်ကြောင့်လူအများစုအနေနဲ့လည်းဒီလိုပဲကျွန်တော်တို့မြင်နိုင်ပါတယ်ဒါပေမဲ့ကျွန်တော်အနေနဲ့တော့ဒီငြိမ်းချမ်းရေးအကျိုးဆောင်တူးအနေနဲ့တော့အခုဒီသမ္မတဦးသိန်းစိအစိုးရလက်ထက်မှာတကယ်စစ်မှန်တဲ့ငြိမ်းချမ်းရေးကိုတကယ်ရိုးသားသားနဲ့သူတို့ရကြင်လို့လုပ်တယ်လို့ကျွန်တော်တို့လုံးဝယုံပါတယ်ဥပမာအဖြစ်ဒီ2008ခုနှစ်ကဒီကင်းယူကောင်းဆောင်ကျွန်တော်တို့ဒီဖရိုမန်ရှာပြောင်းခံရတဲ့ method လို့ခေါ်မျိုးဒီပြောင်းစုဝင်ကြီးလို့တူကနေပြီးတော့ဒီရှခုတ်6កောင်းလောက်သွားတယ်ဆိုတာဒါသူတို့လည်းဒီငញ្ញាយအတွက်ကိုလိုချင်လို့ risk ယူတယ်လို့ကျွန်တော်အနေနဲ့နားလဲပါတယ်ဒီလိုပဲကင်းယူကောင်းဆောင်တွေကလည်း2017ခုနှစ်ဇန်နဝါရီလသူတို့တွေ့ဆုံဆွေးနွေးပွဲမှာသူတို့လက်မှတ်ထိုးဖို့ပထမ merit ပါတယ်လို့ကျွန်တော်အသိထားပါဘူးနောက်ဆုံးဒီဆွေးနွေးရင်းနဲ့ယုံကြည်မှုတစ်စုံတစ်ခုရလာတဲ့အခါမှာဒီ risk ဆိုဒီပြန်ကောင်းဆောင်နေရတဲ့ယူလိုက်တဲ့ဒီဘက်ကလည်းဒါကိုကျွန်တော်တို့ဟိုနှစ်ဖက်သဘောတူပြီးတော့ဒီ2017ဒီစနစ်ပေါ့နော်2017ဇန်နဝါရီလမှာကျွန်တော်ဒီ KNU နဲ့လက်မှတ်ထိုးလိုက်တဲ့ဟာစပြီးတော့ဒီ KNU နဲ့ဒီကျွန်တော်တို့ဒီဘက်ကဟိုပြောင်းလဲတက်တယ်ကျွန်တော်တို့ဒီတက်ပွဲတွေမဖြစ်တော့တာလည်းတည်ထားမိမှာပါပဲအဲ့တော့လူအများစုအနေနဲ့ကတော့သူတို့ရဲ့ယုံကြည်မှုသူတို့ရဲ့ဖြတ်သန်းတာအရာပြောကြမှာပဲကျွန်တော်တို့အနေနဲ့ကတော့တန်း60တဲ့လူတယောက်ဖြစ်တဲ့အတွက်ဒီညဉ့်ညဉ့်ရောက်ကြတယ်ဒီညဉ့်ညဉ့်ရောက်အောင်ကျွန်တော်နိုင်ငံသားတယောက်အနေနဲ့ကျွန်တော်တို့ဝိုင်းလုပ်မယ်။ကျန်တဲ့လူတွေလည်းဒီညဉ့်ညဉ့်ရို့ကျွန်တော်တို့ဝိုင်းပြီးတော့ပေါ့နော်ဂျွန်ဂျီမှုတစ်ခုနဲ့လွတ်ကြည့်ပါ။ကျွန်တော်ဆိုလိုတာတော့အားလုံးကတော့ကိုယ်တမန်ကိုကြီးနေကြတဲ့လူကြီးပါပဲ။ဒါပေမဲ့ဒီတစ်ခေါက်မှာတော့ပုံသာပြောင်းသွားပါပြီ။ဥပမာကျွန်တော်တို့နိုင်ငံမှာမီဒီယာလွတ်လပ်ခွင့်ကဘယ်တော့မှမတူအောင်အများကြီးရပါပြီ။အဲ့တော့မီဒီယာအားလုံးထောက်ပြလို့ရတယ်။အဲ့တော့ဒီလိုပဲတိုင်းရင်းသားကျွန်တော်တို့လက်နဲ့ကန်အဖွဲ့အစည်းတွေနဲ့အတိတ်ကကျဆဲတဲ့အဆင့်ကနေပြီးတော့အခုကျွန်တော်တို့အချိန်မီသွားလာဝင်ထွက်ပြီးတော့ဟိုကျွေးနေလို့ရတဲ့အဆင့်လည်းဖြစ်နေတယ်။မကျွေးနေစီလိုဟာမျိုးကောင်းကောင်းတွေကိုလည်းအလဲလာဖို့ကျွန်တော်တို့ဖိတ်ထားတာလည်းတွေ့တယ်။အခုနိုဝင်ဘာလတည်းမှာကျွန်တော်တို့ KIO ဖွဲ့စည်းနေဟို political dialogue ကျွန်တော်တို့ဆွေးနွေးဖို့ဖိတ်ခေါ်တယ်။အကြောင်းအကျောင်းနောက်တစ်ပတ်ယုံကြည်မှုတစုံတစ်ခုမရသေးတဲ့အတွက်ဒါကိုရွှေ့တော့အခုကျွန်တော်တို့ဒီပြည်သူညီညာရေးကျွန်တော်ဖော်ဆောင်ရေးဒီလုံခြုံရေးကော်မတီအနေနဲ့ဂျန်နရီလစာမှာ political dialogue တွေဒါဆွေးနွေးဖို့လည်းဖိတ်ခေါ်တာတော့ကျွန်တော်အနေနဲ့တော့အရင်တော့သွားနေတာတွေနဲ့မတူတဲ့ပုံစံတစ်ခုနဲ့ဒီညဉ့်ညဉ့်ကြီးကတကယ်သွားနေတယ်။ဒါပေမဲ့ယုံကြည်မှုဆောက်ဖို့လည်းလိုတယ်။လူအများစုရဲ့ယုံကြည်မှုရမှလည်းဒီယုံကြည်မှုကတစ်ဆင့်နောက်တစ်ဆင့်နောက်တစ်ဆင့်တွေကိုကျွန်တော်သွားနိုင်နေမယ်လို့ကျွန်တော်အနေနဲ့တော့ထင်ပါလေဗျ
။ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီလိုင်းပေါ်မှာသွားရှင်တချို့ရှိပါလေ။ကိုရံမျိုးအောင်ကြားရမယ်ထင်ပါလေခင်ဗျာ။ကိုရံမျိုးအောင်တူတူလေးဆွေးနွေးပါလား။ကျွန်တော်အချိန်လည်းစီကံနေပါလို့အခုဆွေးနွေးရအောင်ဟုတ်ကဲ့
ကျွန်တော်ဆွေးနွေးချင်တာကတော့ကျွန်တော်ဒီတော့နေနဲ့ကျွန်တော်မြင်တာကတော့ဒီကျွန်တော်တို့ရဲ့နိုင်ငံငင်းချမ်းရေးကိုပြပြစေတဲ့အကြောင်းရင်းတွေမှာအဓိကအကြောင်းရင်းတွေမှာဒီနိုင်ငံကနေပြောဒီသူ့နောက်ကွယ်ကနေပါမယ်လို့ကျွန်တော်တို့မြင်တယ်ဗျ။အဲချင်းနေကချင်းသစ္စာမှာဆိုရင်အဲမှာတရုတ်နဲ့နေဆက်ဖြစ်တဲ့လူကြောင့်တရုတ်ရဲ့ပုံဝင်ပတ်ဖို့လေရှိနေရဆိုတော့ကျွန်တော်တို့မြင်ရတယ်ဗျ။ဒီတော့ကြောင့်အဲကျွန်တော်ဒီလိုပါဝင်ပတ်သက်နေမှုကြောင့်ငင်းငင်းရုပ်ပြပြစီမဲ့အကြောင်းဖြစ်နေတဲ့ဒီချက်ကိုဒီဒီမိုကရေစီအင်အားစုအနေနဲ့ပေါ့နော်လက်ခံပါတာဆိုတဲ့အဲမိကွန်းအချက်နဲ့နောက်တစ်ခုကိုကျွန်တော်မေးချင်တာကမြတ်အန်ဂယ်ဥက္ကမောင်စီကိုပဲမရမလို့ချင်းနေအ
ဟုတ်ကဲ့မိပါခတူ
ဟုတ်ကဲ့ခင်ဗျာဟိုတမတော်ပေါ့နော်တမတော်မပါလာရတမတော်ရဲ့ခေါင်းဆောင်ပိုင်းကကျွန်တော်ဒီငင်းငင်းရုပ်လုပ်ငန်းစီမှာမပါလာရခြင်းအကြောင်းရင်းဆက်ဖြစ်နေတဲ့အတွက်ကြောင့်ဒီတမလို့ရဲ့သဘောထားပေါ့နော်တမလို့ခေါင်းဆောင်ရဲ့သဘောထားကိုကြောင်းပြပြပြောင်းလဲလာနိုင်အောင်ဆွမ်းဆောင်နိုင်မယ့်အခြေအနေဒီမိုကရေစီအင်အားစုတွေဘက်မှာအဲရှိနိုင်ပါသလားဆိုတော့ပေါ့နော
်ကျွန်တော်တို့အချိန်လေးမျှလို့ပါအဲ့ဒါဆိုမေကွန်းကျွန်တော်သိရပါပြီအဲ့တော့အန်ဂယ်ခုမောင်ဆွေကျွန်တော်တမလို့လောက်အတွင်းမှာနည်းချုပ်ပြီးတော့ဖြည့်ပြီးလို့ရမလားခင်ဗျာကျွန်တော်တို့အချိန်လေးစီကံနေလို့ပါ
တော့မကြောက်ကြဘူ
းဗျာအဓိကတော့ तू ကပြောတာတော့တမလို့ခေါင်းဆောင်ပိုင်းရဲ့ဒီငင်းငယ်ကြီးလုပ်ငန်းစဉ်ပေါ်သဘောထားတမလို့ခေါင်းဆောင်ဒီငင်းငယ်ကြီးပေါ်ဘယ်လောက်ထိပါဝင်လာနိုင်လဲဆိုတာပါလက်ရှိစစ်တပ်ကကိုပြောဝင်ရပါတယ်
ဘုကဒီကဘုကဒီချာတော့ပြောလို့မရဘူးပေါ့ဗျာအချိန်တော်ကိုဒီမှာပါနေတယ်ကျွန်တော်တို့တက်မလို့ဖြစ်နေပြီးတော့ကအေးသေးတယ်ကျွန်တော်တက်မလို့ဖြစ်ဖို့အဲဒီလိုရဲ့အပိုင်းမှာလည်းတက်မလို့လည်းကျွန်တော်တို့ဆက်ညီပဲသွားနေတဲ့အကြောင်းမသိရတဲ့အခါမှာအရင်ဖြစ်ကြည့်ဖြစ်ကြည့်ရလို့တက်မလို့တရားပေးကြည့်သွားပြီးလုပ်နေရမှုနဲ့နိုင်ငံတီဆော်ပြီးတော့မှတက်မလို့သားနေတယ်ယူလာတယ်ဆိုတော့ကျွန်တော်ကြား 面对人家的对象么路，这么多嘞，明年一点嘛把 process 嘛，我就来看看就见到路就啥吧嘞。
OK， 看到。
你记得那一路米亚路过呀
？OK，
广场路
过。这那李兰清谁到的吧？我把表表把我孙女辈的那个乌拉毛水、乌克毛水，这都米亚一点嘛嘞，看没有？这那这秋多少新的嘞？孙女不输了，实在太好嘞！但咪这那清米亚路没可能了啦，他妈倒倒满嘛嘞，看没有？这那第二李兰时间，他妈在哪个地方看没有？
嗯，记得嘛。